အမေရိကန်စန့်ကျင်ရေးမှတ်ချက်စကားတွေကိုဖိလစ်ပိုင်သမ္မတသစ်ရိုဒရီဂိုဒူတာတေလက်တော်ပြောဆိုခဲ့ပေမယ့်အမေရိကန်ရဲ့စစ်ဘက်အကူအညီတွေကိုဖိလစ်ပိုင်ပြည်သူတွေတခဲနဲ့ဆက်ပြီးထောက်ခံနေကြသလိုနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့တရုတ်နယ်မဟာမိတ်ဖွဲ့ဖို့သမ္မတဒူတာတေရဲ့တင်ပြချက်အပေါ်စိုးရိမ်မှုတချို့ရှိနေတာကိုတဘောရာကောက်ယူမှုတွေကဖော်ပြပါရယ်စီးပွားရေးကြဆင်းလာနေတဲ့ဖိလစ်ပိုင်နိုင်ငံအတွက်တရုတ်စီကစီးပွားရေးအကူအညီတွေရရေးဆွေးနွေးဖို့ဒီသတင်းပတ်အတွင်းတရုတ်နိုင်ငံကိုမစ္စတာဒူတာတေအလက်ပါရောက်ရှိနေတာပါအမေရိကန်ပြည်ထောင်စုနဲ့စီးရေးပူးပေါင်းဆောင်ရွက်မှုရောစီးပွားရေးဆက်ဆံမှုမဟာမိတ်အဖြစ်ကပါခွဲထွက်လို့ဆိုပြီးသမ္မတဒူတာတေကကြာတာပတင်းနေ့မှာပြောပါရယ်ဖိလစ်ပိုင်နိုင်ငံတွင်ဥပဒေမဲ့တပ်ဖြတ်ပြီးမူရစေဝါနိုင်နေရေးလုပ်ငန်းတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်သမ္မတဒူတာတေရဲ့အခုလိုပြောဆိုမှုတွေထွက်ပေါ်လာတာပါဒီပြောဆိုချက်ကိုစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းနဲ့တရုတ်အစိုးရတာဝန်ရှိသူတွေကလိုက်လိုက်လဲလဲကြိုးဆိုခဲ့ပါရယ်မစ္စတာဒူတာတေးကိုတရုတ်သမ္မတရှိကဥပဒေပြုလွတ်တော်ခမ်းမရှိမှာစစ်ဂုံမြူတပ်ဖွဲ့နဲ့ကြာတာပတင်းတွေကအကျိုးဆိုခဲ့ပါရယ်အငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်တို့ဘက်ကစတင်ပြောဆိုရမျိုးမရှိရင်သူ့ဘက်ကလည်းဒီအကြောင်းပြောမှာမဟုတ်ပဲတဟာအင်ရှင်နိုင်ငံကိုအယူအသေးပြုတဲ့သဘောဖြစ်တယ်လို့ခီးစင်မစတင်ခင်မစ္စတာဒူတာတေးကပြောပါရယ်